ယူကရိန်းအစီအပိုင်းကဆိုလီဒါမြို့မှာယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေတိုက်ပွဲတင်းထန်နေပြီးအခြေအနေကမရေမရာဖြစ်နေပါတယ်။ရုရှားဘက်ကပြင်းထန်တဲ့တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေကြံ့ကြံ့ခံရင်းဆိုင်နေတယ်လို့ယူကရိန်းဘက်ကပြောလိုက်ပြီးဒီတိုက်ခိုက်မှုတွေဟာလွန်ခဲ့တဲ့17လနီးပါးအတွင်းအပြင်းထန်ဆုံးနဲ့ထိခိုက်သေးဆုံးမှုအများဆုံးတိုက်ပွဲတွေထဲကတစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။ရုရှားတပ်တွေကယူကရိန်းအစီအပိုင်းခြံကဆားရင်းတွေရှိတဲ့ဆိုလီဒါမြို့ကိုတိုက်လေယာဉ်တွေမော်တာအမြောက်ကြီးတွေဒုံးကြီးတွေသုံးပြီးတော့ဒရဇက်တိုက်ခိုက်ဖြစ်ခဲ့နေတာပါ။ရုရှားတွေဘက်ကဆိုလီဒါမြို့ကိုသိမ်းပိုက်နိုင်ပြီလို့ပြောပေမဲ့ယူကရိန်းဒုကာကွယ်ရေးဝန်ကြီးကတော့ဒီပြောကြားချက်ကိုဗော်ဒူးနေကညှင်းဆုပ်ခဲ့ပါတယ်။ဆိုလီဒါမြို့ကတကယ်သိမ်းယူနိုင်လိုက်ရင်တော့ဒါဟာအခုလပိုင်းတွေအတွင်းအကြအဆုံးတွေများနေတဲ့ရုရှားတွေအတွက်တော့သတင်းကောင်းတစ်ခုဖြစ်ပါလိမ့်မယ်ခင်ဗျာ။